မြန်မာပြည်ကစံတွေကိုဘေးအန္တရာယ်ကင်းရှင်းကြောင်းထောက်ခံချက်အပြည့်အဝပေးမှတင်းသွင်းဝင်ပြုရမယ်လို့တရုတ်အစိုးရဘက်ကတောင်းဆိုထားရဲဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။တရုတ်သမ္မတရှီကျင်းမင်ရဲ့ဇန်နဝါရီလမြန်မာပြည်ခီးစဉ်အတွင်းနှစ်နိုင်ငံချုပ်ဆိုခဲ့တဲ့စီမံကိန်းစာချုပ်33ခုထဲကတရုတ်ကိုတင်ပို့မဲ့မြန်မာစံတွေကိုပိုမွှားကင်းစင်အောင်လုပ်ပေးဖို့သဘောတူစာချုပ်ချုပ်ဆိုထားပါတယ်။ဒါပေမဲ့တရုတ်အစိုးရကဒီသဘောတူညီချက်ကိုထပ်ဖြည့်ပြီးမြန်မာဘက်ကစံတင်သွင်းမှဆိုရင်အစားအစာဘေးအန္တရာယ်ကင်းရှင်းကြောင်းဆိုတဲ့အချက်ကိုပါမြန်မာအစိုးရကပူးတွဲထောက်ခံရမယ်လို့ဆိုပါတယ်။မြန်မာစပ်ပျိုးရေးဝန်ကြီးဌာနကကနအုပ်စစ်ဆေးထားရဲ့စံတင်ပို့လုပ်ငန်း43ခုရှိပြီးအဲ့ဒီထက်ကနိုင်ငံတကာကျန်းမာရေးစံနှုန်းသတ်မှတ်ချက်နဲ့ကိုက်ညီရဲ့လုပ်ငန်းတွေကိုမြန်မာဘက်ကပြန်ရွေးချယ်ပေးရမှာဖြစ်ပါတယ်။စံပို့ကုန်အတွက်တရုတ်ပြည်ကထပ်ပြီးတောင်းခံလာတဲ့အချက်နဲ့ပတ်သက်လို့စိုက်ပျိုးရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာရဲတင်ထွန်းကအခုလိုပြောပါတယ်
။သို့တော်တရုတ်နိုင်ငံကထပ်မံတောင်းခံတာကတော့ပူမွားကင်းစင်ရတယ်မဟုတ်ခင်ဗျာ။ကျွန်တော်ကဆက်လက်ဆီလို့ခေါ်တဲ့စားစားပင်းရည်တွေကင်းရှင်းတဲ့လုံခြုံရေးပါကျွန်တော်တို့ပါဝင်ပါတယ်။အဲဒီပါဝင်တဲ့ကုမ္ပဏီတွေကိုကျွန်တော်တို့ရှီယာပေးတဲ့ site တို့မှာ edition နဲ့ကျွန်တော်တို့ကထပ်ချက်ပြီးတော့ပေးရပါတယ်။အဲဒီ edition နဲ့ထပ်ချက်ပြီးမှသူတို့ရှီယာ JCC အဖွဲ့အစည်းကကျွန်တော်ကစစ်ဆေးပြီးတော့မှလက်ခံဆောင်ရတာဖြစ်ပါတယ်။အဲဒီအတွက်ကြောင့်ကျွန်တော်တို့ရှိမှ register လုပ်ထားတဲ့ company တွေစစ်ဆေးတဲ့အချက်ပြည့်စုံတယ်ဆိုလို့ရှိရင် file စနစ်ကိုကျွန်တော်တို့ထုတ်ပေးနေပါတယ်။သူ့ဘက်ကလည်းဆန်တကူတက်မှတ်တယ်လို့ကျွန်တော်တို့နဲ့လည်းအဲဒီပုံမှာ agreement ယူထားတာဖြစ်ပါတယ်ခင်ဗျာ
။မူဆယ်နေဆက်ဘက်ကယူနန်ပြည်နယ်ထဲတင်ပို့တဲ့ဆန်တွေကိုလည်းပြည်အောင်စုဝန်ကြီးဌာနရဲ့ကျန်းမာရေးထောက်ခံချက်ပိုမွှားကင်းရှင်းတယ်ဆိုတဲ့ထောက်ခံချက်တွေပါမှတရုတ်ပြည်ကယူရောမှာပါ။အခု AB လာတရက်ကစပြီးပြည်အောင်စုအစိုးရထောက်ခံချက်ပါမှဆန်တင်သွင်းခွင့်ပြန်ရမှာပါ။ဒါကြောင့်မူဆယ်စံကိုတောင်တွေကိုစစ်ဆေးရပြီးမြန်မြန်လုပ်ပေးဖို့ကုန်တွေကတိုက်တွန်းနေပါတယ်
။ဒီဘက်ကဒီတော့ဗေဒနာကားဆံတော့ပြန်လာမယ်ဆိုပြီးတော့ဆိုင်ရုံကိုလက်မခံတော့ဘူး။ဒီဒီတော့ဗောဝိဒိတာနာထုတ်ပြီးတဲ့ကိုမကြည့်ချင်းတော့ထောက်ခံချက်ယူခဲ့ပါဆိုတော့အဲ့ထောက်ခံချက်ကဘုလို့ကြည့်မထုတ်ပြီးနိုင်ဘူးဖြစ်နေတယ်။ဒီဒီတော့ဆက်သွေးကိုဒီဌာနနေပြီးတော့ဒါတော့တော့လုပ်နေတာ။အရုပ်ပြရအောင်ပါတော့ကိုမကြည့်ချင်းတော့မပေးနိုင်ဘူး။ဒါကြောင့်ဆွဲဆောင်ပါ။ဆိုင်အီးတော့တော့ပြည်နေတယ်လို့ရတယ်။
မူဆယ်စံကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းပြောသွားတာဖြစ်ပါတယ်။တရုတ်ဘက်ကတောင်းဆိုထားတဲ့အချက်တွေကနယ်စပ်နဲ့ပုံမှန်ကုန်သွယ်ရေးနှစ်ခုလုံးအကျုံးဝင်မှာပါ။ဒီတော့တွင်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကစံအပါဝင်တခြားကုန်စီရေးအတွက်ပါအခက်အခဲဖြစ်နေချိန်မှာမြန်မာဘက်ကကိုဗစ် -19 ရောဂါဖြစ်သူအယောက်100ကျော်လာတဲ့အချိန်တရုတ်အစိုးရဟာမြန်မာတရုတ်နယ်စပ်တစ်လျှောက်အဝင်ထွက်အားလုံးကိုနှစ်လပိတ်ပြီးနယ်စပ်ဖြတ်ကျော်ရဲ့ဘသူမှုဆိုအရေးယူမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကကြေညာခဲ့ပါတယ်။မူဆယ်မန်ဝင်းဂိတ်နဲ့ကျင်းစန်းကျော့ဂိတ်နှစ်ခုကိုပဲကုန်စီစီစဉ်မှုဖွင့်ပေးထားတာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပြပူထားတာဖြစ်ပါတယ်။